မင်္ဂလာပါရှင် VOA American အတန်းကနေဇူလိုင်လ24ရက်ကြာသပတေးနေ့နက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိဆက်လက်ထုတ်လင်းသွားမှာပါဒုတိယပိုင်းနာရီဝက်အစီအစဉ်မှာကြားမှာကတော့
စိန်ခေါ်မှု၃ခုကိုအရင်ပြောမယ်ဆိုလို့ရှင်ဒီဆင်းရဲတဲ့ကလေးငယ်တွေကြောင်သားလူငယ်တွေကြောင်မတက်နိုင်မှုအဲ့ဒါတော့ပထမဦးဆုံး
မြမမျက်မှောက်ရေးရာတုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင်သူယုံကြည်ရနဲ့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုထုတ်လင်းမှာပါ။အခုတော့ကျမတို့ဒီကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးဆန်မိုးဝေနဲ့ကိုဇော်ဝင်းလိုင်တို့ကပြောပြမှာပါရှင်
။သွားရရှင်များခင်ဗျာ။ဦးဆန်ပထမတင်ပြချင်တာကတော့ Bangkok Post သတင်းစာမှာဖော်ပြထားတဲ့ How NCPO Can Help Myanmar Refugees အနာသိန်းထိုင်းစစ်ကောင်စီကမြန်မာဒုက္ခသည်တွေကိုဘလို့မြအကူအညီပေးမှလဲဆိုတဲ့ခေါင်းစဉ်နဲ့ Bill Frelick ရေးသားထားတဲ့စောင်းပါဖြစ်ပါတယ်။အနာသိန်းထိုင်းစစ်ကောင်ဆောင်ပရယုတ်ချန်အိုချာကထိုင်းမြန်မာနယ်စပ်မှာရှိတဲ့ထိုင်းဒုက္ခသည်စခန်းတွေကဒုက္ခသည်တွေအားလုံးကိုနေရပ်ကိုပြန်ပို့မယ်လို့ဇူလိုင်လ17ရက်နေ့ကပြောဆိုလိုက်ပါတယ်။အမျိုးသားညီညွတ်ရေးနဲ့ညီဝတ်ပြပြရေးကောင်စီ NCPO အနေနဲ့နှစ်ပေါင်းများစွာထိုင်းနိုင်ငံအတွင်းမှာနေထိုင်ခဲ့ကြတဲ့ဒုက္ခသည်ပေါင်း33,000ကိုနေရပြန်ဖို့မယ်ဆိုတာဟာတကယ်တမ်းအပြေရှာမှုအစ်တစ်ဟုတ်မှဟုတ်ရဲ့လားလို့အများကအံ့အားသင့်နေကြတယ်လို့ဆောင်းမမှာအစချီပြီးတော့ရေးသားထားပါတယ်။နှစ်ပေါင်းများစွာကလေးကထိုင်းတာဝန်ရှိသူတွေပြောကြားခဲ့ကြသလိုပဲအခုလိုဒုက္ခသည်တွေကိုပြန်ဖို့စီစဉ်ရတာဟာအမျိုးသားလုံခြုံရေးအတွက်ပါလို့ဗိုလ်ချုပ်ကြီးပရယုတ်ကပြောပါတယ်။ရရှိထားတဲ့အချက်လက်တွေအရတော့အရက်ဖက်အစိုးရအာဏာပိုင်နေကြမှာပြုလုပ်တဲ့သဘောတူညီမှုမျိုးမဟုတ်ဘဲစစ်တပ်နှစ်ခုကြားမှာရရှိတဲ့သဘောတူညီမှုမျိုးသာဖြစ်တယ်လို့ထောက်ပြထားပါတယ်။ဒါကြောင့်လဲမြန်မာစစ်တပ်ရဲ့တပ်ဖြတ်မှုအတင်းအဓမ္မအလုပ်စီခဲမှုမြေယာတင်းယူမှုစတာတွေအပြင်ဖိနှိပ်မှုမျိုးစုံကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေအတွက်စိုးရိမ်ထိတ်လန့်မှုတွေဖြစ်နေကြမယ်ဆိုတာကတော့ရှင်းပါတယ်လို့ဆက်ပြီးတော့ရေးသားထားပါတယ်။ရေရှည်ဖို့ကြည့်မယ်ဆိုရင်နိုင်ထက်စီးနေတဲ့ဘောနဲ့အပြန်ခိုင်းလာကြအောင်ဒုက္ခသည်တွေဟာသူတို့ခိုးလုံနေထိုင်ခဲ့ကြတဲ့တိုင်းပြည်ရဲ့နှစ်ပေါင်းများစွာသူတို့အပေါ်အကာအကွယ်ပေးစောင့်ရှောက်ခဲ့မှုတနာကျင်နာမှုစတဲ့ကျေးဇူးတွေအပေါ်တန်ဖိုးထားရမယ်အစားခါသည်နာကြီးမှုတွေဖြစ်စေပါလိမ့်မယ်။ထိုင်းနိုင်ငံမှာဒုက္ခသည်တွေနေရပြန်ရေးညီညီသာသာကင်တွဲဆောင်ရွက်ခဲ့တာတွေရှိပါတယ်။လာအိုနိုင်ငံကမုန်းလူမျိုးဒုက္ခသည်တွေကို2009ခုနှစ်မှာပြန်ပို့ပေးခဲ့တယ်လို့ကမ်ဘောဒီးယားဒုက္ခသည်တွေကို1990ခုနှစ်တည်းမှာပြန်ပို့ခဲ့ပူပါတယ်။အဲ့ဒီဒုက္ခသည်တွေမှာစိတ်ပိုင်းဆိုင်ရာထိခိုက်မှုတွေထိုင်းနိုင်ငံအပေါ်မကြေမနက်ခါးသီးနာကျင်မှုတွေတိတ်မရှိခဲ့ပါဘူး။ဒါကြောင့်ဒီကနေ့အချိန်မှာထိုင်းနိုင်ငံနဲ့ကမ်ဘောဒီးယားနိုင်ငံလာအိုနိုင်ငံတို့ရဲ့ဆက်ဆံရေးဟာပုံမလုံးကျုံစိတ်ချရတဲ့အနေအထားမှာရှိနေပါတယ်လို့ထောက်ပြရေးသားထားပါတယ်။အပြည့်စုံကို bangkokpost.com မှာဖတ်ရှုနိုင်ပါ रे ခင်ဗျာ
အခုဆက်ပြီးတင်ပြပေးမှာကလည်းဇူလိုင်လ23ရက်နေ့ရက်စွဲနဲ့ထုတ်ဝေတဲ့ Bangkok Post သတင်းစာရဲ့စီးပွားရေးကဏ္ဍမှာဆောင်းပါးရှင် Yasuhide Fuji ရဲ့ဆောင်းပါးဖြစ်ပါတယ် Challenges and Opportunities in Myanmar မြန်မာနိုင်ငံကအခွင့်အလမ်းနဲ့စင်ခုံမှုများလို့ခေါင်းစဉ်ပေးထားပါတယ်မြန်မာနိုင်ငံဟာကမ္ဘာအဆင့်ကိုအမှန်အပြည့်နဲ့ပြန်လည်ဝင်ရောက်လာပါပြီအခုလိုဆိတ်လုရှားပွဲကောင်းတဲ့အချိန်မျိုးမှာမြန်မာနိုင်ငံမှာနေရတာဟာအရှင်ရုပ်ရှင်ဇာကကြည့်နေရသလိုပါပဲလို့အစချီပြီးရေးသားထားပါတယ်။မျက်စိနောက်လောက်အောင်နိုင်ငံကောင်းဆောင်နေအလဲပတ်ရောက်လာကြတာအရှိတောင်အရှာအကစားပြိုင်ပွဲကြီးလက်ခံကျင်းပခဲ့တာနိုင်ငံတကာကကုမ္ပဏီကြီးတွေအပြိုင်ဆိုင်လာရောက်ဖွင့်လှစ်ကြတာတွေရဲ့နောက်မှာအုတ်ချိုရေးပန်းအင်ယာဒီအပြောင်းလဲတွေနဲ့အညီလှုပ်ဆောင်ပေးနေရပါတယ်။2014ခုနှစ်စောစောပိုင်းလတွေအတွင်းမှာပဲလွတ်တော်ကနေအထူးစည်းပွားရေးစုံဥပဒေကိုအတည်ပြုပေးခဲ့ရသလိုစားသုံးသူအကာအကွယ်ပေးရေးဥပဒေ2014ခုနှစ်ပြည်ထောင်စုအခွန်ဥပဒေစတာတွေကိုတွေ့ရပါတယ်။မကြခင်မှာဗန်စနစ်အပေါ်ထိန်းချုပ်ထားတာကိုရှော့ပေါ့ပေးတဲ့ဥပဒေထွက်လာလိမ့်မယ်လို့အများကမျှော်လင့်ထားကြပါတယ်။ဒါပေမဲ့အခြေခံခိုင်မာဖို့အတွက်လှုပ်ဖို့လိုအပ်နေပါသေးတယ်လို့យေတာထားပါတယ်။ခိမီဗန္ဒာရေးဈေးကွက်အတွက်လိုအပ်တာတွေဖြည့်ဆည်းဖို့နဲ့စီးပွားရေးတစ်စုံလုံးအတွက်တဟဇာတာဖြစ်အောင်စောင့်ကြည့်တဲ့စနစ်လိုအပ်ရင်လှုပ်ထုံးလုပ်နည်းတွေကိုပြုပြင်ဖို့အသစ်တိုးချက်ရေးဆွဲဖို့စတာတွေအရင်ဆုံးလှုပ်ဖို့လိုအပ်ပါတယ်စသဖြင့်ထောက်ပြយေတာထားပါတယ်။အသေးစိတ်ကိုတော့ Bangkok Post ရဲ့ Business ကဏ္ဍမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးတင်ဆက်မှာကနနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပါရှင်ဒေါ်လာလာတန်းကတင်ပြထားပါတယ
်ဒီကိမ့်နဲ့တင်ပြမယ့် idiom အသုံးကတော့
bad mouth
ဖြစ်ပါတယ်စာလုံးပေါင်းက bad bad ကဆိုတာမကောင်းတာMOUTH မောက်ကပါဇက်ဆိုတော့စကရိုက်ကရုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ပါဇက်ကဆိုတာမကောင်းတာပေါ့ရှင် idiom အဓိပ္ပာယ်ကလည်းခက်ဆင်စင်းလို့ဆိုရပါလိမ့်မယ်သူများအကြောင်းမကောင်းပြောတာနှိမ်ပြောတာကဲ့ရဲ့ပြောတာအတင်းပြောတာဆိုရင်ဒီအသုံးကိုညှိညွှန်းပြောလို့ရပါတယ် ဒီသုံးနှစ်ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် Mary badmouths her husband everywhere. So he got fed up and is planning to divorce her.
Mary ha သူ့အမျိုးသားရဲ့အတင်းကိုနေရာတကာမှာလိုက်ပြောနေတာပဲ။ဒါကြောင့်လေသူ့အမျိုးသားကစိတ်ကုန်ပြီးတော့ခုတော့ကွာရှင်းဖို့ပြင်ဆင်နေပြီလေလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Mary badmouths her husband everywhere. So, he got fed up and is planning to divorce her.
အတင်းပြောမယ်။သူများအကြောင်းမကောင်းပြောမယ်။ကဲ့ရဲ့ပြောဆိုမယ်ဆိုရင်ဘယ်လိုပြောမလဲ
။ badmouth
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
် American idiom အသုံးနှုန်းသင်ခန်းစာကိုဒေါ်လလတန်းကတင်ပြသွားတာပါရှင်အခုဆက်လက်တင်ဆက်မယ့်မျက်မှောက်ရေးရာဆွေးနွေးခန်းအစီအစဉ်မှာတော့ American ပြည်ထောင်စု Washington DC ကိုရောက်ရှိလာတဲ့မြန်မာနိုင်ငံငြိမ်းချမ်းရေးကောင်စီအထူးအကြံပေးပုဂ္ဂိုလ်ဒေါက်တာဒေါ်ရည်ရင်ရွယ်နဲ့ဥကြောစံသားတွေ့ဆုံဆွေးနွေးချက်ဒုတိယပိုင်းကိုထုတ်လွှင့်မှာပါရှင
်ဒေါက်တာဒေါ်ရည်ရင်ခင်ဗျာကျွန်တော်ဒီတစ်ခါဆ ्याम ကိုမိကျင်လာတော့ဆ ्याम နိုင်ငံသမရရဲ့ပညာရေးအကြံပေးအဖွဲ့ခေါင်းဆောင်တယောက်အနေနဲ့မိကျင်လာဖြစ်ပါတယ်ဟုတ
်ကဲ
့မြန်မာနိုင်ငံပညာရေးဟာနိုင်ငံတကာပညာရေးနဲ့ဆိုင်ရင်ဟိုးရုံးကနဲ့ဆိုင်ရင်လည်းပဲတော်လေးကြဆင်းသွားလို့ပြောပါမယ်ဆိုတော့အဲ့ဒါကိုအပေါ်လွင်ဆုံးအင်းဒီနိုင်ငံနဲ့နိုင်ရှင်ပြောရင်တော့ဘယ်လိုပြောနိုင်ပါလဲဆရာမကျွန်တော်ထင်တာကလာအိုစတိုပါလို့ဆိုရင်မြန်မာနိုင်ငံထက်ပိုပြီးအောက်ကြမယ်လို့ထင်တာကျွန်တော်စိတ်ထဲမှာကမ်ဘောဒီးယားတို့
ကျမအနေနဲ့တော့လေကိစ္စကိုသေချာလေ့လာထားတော့ခက်တာအဲ့လိုနိုင်ရှင်မှုအတွက်ကအချက်လက်နဲ့နိုင်ရှင်မှာကောင်းမယ်အဲ့တော့အချက်လက်တွေကလည်းဟိုအဓိကကျမတို့ဒီပညာရေးမှာဒီစိန်ခေါ်မှုတွေ၃မျိုးရှိတယ်ပေါ့လေဒါပေမဲ့အဲ့လိုအချက်လက်နဲ့ညွှန်းကိန်းနေတဲ့နိုင်ရှင်မှု indicator ပေါ့လေနိုင်ရှင်မှုကခက်တာကျမတို့မှာစီရင်စရာတွေအပြည့်ပြည့်စုံစုံမရှိဘူးဥမာပညာအရေးသွေးတို့ပါတို့အဲ့တော့ကျမဒီတိုင်းပဲပြောမယ်ဆိုလို့ရှင်အဲ့ဒီစိန်ခေါ်မှု၃ခုကိုအရင်ပြောမယ်ဆိုလို့ရှင်ဒီဆင်းရဲတဲ့ကလေးငယ်တွေကြောင်သားလူငယ်တွေကြောင်မတက်နိုင်မှုအဲ့ဒါတော့ပထမဦးဆုံးအကြီးဆုံးစိန်ခေါ်မှုပေါ့လေကျမတို့နိုင်ငံလဲဆင်းရဲတော့ဒုတိယစိန်ခေါ်မှုကပညာအရေးသွေးညံ့တာဆော့ဆော့ဆရာပြောတာဒါပေမဲ့ခက်တာကပညာအရေးသွေးညံ့တယ်ဆိုတာကျမတို့နိုင်ငံကအရင်တော့ပိတ်နေတော့တကားပိတ်နေတော့နိုင်ငံတကားလည်းဒီဟိုဟာပေါ့ sanction လုတ်ထားတော့ကျမတို့နိုင်ငံကဒီဟိုတခြားနိုင်ငံတွေလိုဒီအပြည့်ပြည့်ဆိုင်ရာစစ်စီအဖွဲ့တွေကလာပြီးအမှတ်မပေးထားဘူးအဲ့တော့နိုင်ရှင်လိုကမလွယ်ဘူးအဲ့တော့ဘာတစ်ခုနဲ့ပဲပြောရမလဲဆိုတော့ကျမတို့နိုင်ငံကဥမာဘွဲရလာတဲ့ကလေးတွေဒီပြည်နိုင်ငံရောက်ရင်ဘယ်လိုနေလဲပေါ့ပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီအချက်ကိုပြောမယ်ဆိုလို့ရှိရင်တော့ကျမတို့နိုင်ငံကပညာရေးစနစ်ကြီးကလုံးဝပျက်စီးသွားတာတော့မဟုတ်ဘူးတချို့တွေကတော့လုံးဝပျက်စီးသွားတယ်ဆိုကျမအဲ့ဒါလက်မခံဘူးဘာလို့ဒီအစိုးရအကြောင်းနေရာပဲအောင်တဲ့ကလေးတွေတော်တဲ့ကလေးတွေပေါ့လေဒါဖြစ်တဲ့ကလေးကတော့စနစ်တိုင်းရှိပါတယ်တော်တဲ့ကလေးတချို့ကြတော့ကျမတို့ခင်နေစားရင်အချိန်ပိုင်းတစ်ခုပိုကြာကြာမယ်ဒါပေမဲ့နိုင်ငံသားရောက်သွားရင်တော့ဒီဥမာစင်ကာပူတို့ယူဒီယာတို့မှာ AIT တို့ဘာတို့တက်တာတို့ဘာတို့ဘလို့ပဲပြပြောအတိုင်းတာတစ်ခုထိရတော့လိုက်နိုင်တာတည်းရှိတယ်ထူးကျွန်တာတွေပါရှိတယ
်အဲ့တော့ဆိုရအကြောင်းကိုဒါကိုအမှတ်ပေးသင့်သလားကျွန်တော်စဉ်းစားအခုခစ်နောက်ပိုင်းမှာကျောင်းကသင်ပေးတာတဲ့ကျောင်းအပြင်ပမှာကျူရှင်ယူရတယ်ဆိုတာလည်းအများကြီးပါအဲ
့ဒါကကျမဒုတိယပြောတဲ့စိန်ခေါ်မှုနဲ့ဆက်နွယ်နေတယ်အဲ့ဒါပါလဲဆိုပညာအရေးသွေးညံ့တယ်ညံ့သွားတယ်ကြဆင်းသွားတယ်အဲ့တော့ကြဆင်းသွားတာလည်းဟိုမနုဆက်ကူကဖြစ်နေတယ်ကျူရှင်နဲ့ပတ်သက်လို့အဂတိလိုက်စားတာတွေကများလာတယ်အဲ့တော့တောမှာတိတ်မရှိဘူးအထက်မြို့ကြီးပေါ့လေရန်ကုန်နဲ့မန္တလေးမှာဒါပြည်သူလူထုတဲ့ကထွက်လာတဲ့အသံတွေပဲကျူရှင်နဲ့အဲ့တော့ကျူရှင်မပေးရဘူးလားဆိုပေးရပါတယ်ကျမတို့ခက်ကဒီဆရာဦးနေအုပ်နေအုပ်စိန်ပေါ်လို့ပါတို့ဆရာဦးအောင်ဖေညွန့် physics တို့ပါတို့ဆိုတော့တကယ်တော်တဲ့ဆရာကြီးတွေသူတို့ကတော်လို့ကျောင်းသားတွေဆရာသွားတာကျမပြောနေတာအဲ့လိုကျူရှင်မျိုးမဟုတ်ဘူးတော်လို့ကျောင်းသားတွေကိုယ်စီလာတဲ့ကျူရှင်မျိုးမဟုတ်ဘူးကိုယ်တင်တဲ့ကျောင်းသားတွေကိုကျမတို့ခက်ကတခါမှမလုပ်စဘူးကိုတင်တဲ့ကျောင်းသားတွေကိုကိုကငွေချေးယူပြီးအိမ်မှာကျူရှင်ခေါ်ပေးတာခေါ်ပေးပြီးကိုစီမှာကျူရှင်ယူမယူပေါ်မူတည်ပြီးစာမွေးပွဲစစ်တာမှာခွဲကြတာဒါခြားစားမှုအဂတိလိုက်စားမှုဆိုအဲ့ဒါကြောင့်ပညာအရေးသွေးကြဆင်းသွားတာပါတယ်ဆိုအဲ့ဒါဒုတိယစိန်ခေါ်မှုပါ နောက်တတိယစင်ခေါ်မှုပြီးအောင်ပြောမယ်ဆိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားနိုင်မှုပေါ့လေဒါပါပဲ
ဒုတိယစင်ခေါ်မှုမှာတချို့ကဘယ်လိုခြေပလဲဆိုတော့ဆရာဆရာမတွေရဲ့လက်စားကသိနေတယ်မလောက်ဘူးဒါကြောင့်သူတို့အတွက်ဝင်ငွေလိုတယ်တခြားဌာနတွေမှာတော့တခြားအနည်းနဲ့ဝင်ငွေလမ်းရှိတယ်လို့လည်းသူတို့ကအကြောင်းပြရပါတယ
်မှန်တယ်လက်စားနေတယ်ဆိုတာမှန်တယ်ကျမလည်းကိုချင်းစားတယ်ဒီတော့ကဆရာဆရာမတွေဟိုပါပေါ့နိအမတန်လက်ကနည်းနည်းလေးတွေနဲ့ဟိုတကယ်စေတနာဖြူဖြူစင်စင်နဲ့ကျူစာပန်းစားတင်မိတဲ့ဆရာဆရာမတွေအများကြီးကျမတိုးပေးစီကျမတယ်ဒါမဲ့တခုရှိတယ်ကျမလည်းစီးပွားရေးပညာရှင်မဟုတ်ဘူးစီးပွားရေးပညာရှင်နေနဲ့ကျမရဲ့လုပ်ဖို့ကံဖက်တွေတိုင်မြင်တော့ဘလို့မှဒီပညာရေးဝန်ထမ်းတွေကိုတခုပဲတမျိုးပဲလာစားတိုးလို့မရအောင်ကျမရဲ့ဝန်ထမ်းမှာတိုးရတော့မယ်နော်နောက်ပြီးဒီလုံယုံရေးပေါ့လေဥမာရခိုင်ပြည်တို့ဘာတို့မှချထားတဲ့လုံယုံရေးတာဝန်ခံတွေမှာလာစားတိုးရတော့မယ်အဆရှိသဖြင့်အဲ့လိုအစိုးရအမှုတန်းတွေအားလုံးလာစားတိုးရင်ကုန်စည်နှုန်းတွေမှာလိုက်တက်
တယ်ဟုတ်ကဲ့
တက်တော့ဘာမှသိမ့်မထူကျမဖြစ်စီချင်တာအခုစနစ်ကိုနည်းနည်းချဲ့ဖို့ပေါ့လေဒါကတော့အကောင့်ထဲတော့မဖော်သေးဘူးနိုင်ငံကျမတို့နိုင်ငံလည်းဆင်းရဲသေးတော့စောင့်ရမှာပဲအားဘာလဲဆိုအခုလောလောဆယ်ရှိတယ်တချို့ဒီနယ်မြေတွေမှာတာဝန်ထမ်းဆောင်နေတဲ့အစိုးရအမှုတန်းကြီးလကနည်းနည်းတိုးပြီးရတာရှိတယ်လေငဆတို့ဘာလို့တိုးရတာရှိတယ်ဒါမဲ့လောလောဆယ်အဲ့ဒီနယ်မြေတွေကကန့်တတ်ထားတယ်ပေါ့လေအဲ့ဒီနယ်မြေတွေကိုချဲ့ပြီးရင်ကောင်းမယ်အင်ဒိုနီးရှားမှာဆိုလေအဲ့လိုပဲလုပ်တာပဲဒါမှမဟုတ်လေဒီ performance base ပေါ့သူတို့လုပ်ရည်ကံရည်ပေါ်မူတည်ပြီးနော်ဟိုဟိုပါပေါ့လေ criteria မျိုးမျိုးနဲ့ဆုံးဖြတ်လို့ရပါတယ်ဒါအဲ့ဒီပေါ်မူတည်ပြီးဟို bonus ပေးတာမျိုးတို့ဘာလို့စင်ကာပူအစိုးရအမှုတန်းနေဆိုဒီစနစ်ရှိပါတယ်။လုံရည်ကရေပေါ်မူတည်ပြီးလကတိုးပေးတာရှိတယ်။အဲ့လိုလုံလို့ရပါတယ်။ဒါတွေကဒါမှမှန်ပါတယ်။လကအင်မတန်နေတယ်။သို့တော့လည်းပဲလကနေတိုင်းအပြင်မှာကျူရှင်ပေးစားလို့ရပါတယ်။ဟိုကလေးတွေကိုဒီဟိုဟိုအဲ့လိုပေါ့နှိမ့်ဆက်ပြီးကြောင်းထွက်လောက်အောင်တချို့ကလေးတွေဖြစ်တယ်။အဲ့ဒါကြတော့ကျွန်မလည်းတင်းကြီးမခံနိုင်ဘူး။
အခုဆရာမအဲ့တော့ဆရာမတို့လူပညာရှင်တွေကအကြံပေးတာကိုဒါအခြေခံပညာအဆင့်မှာအစိုးရဘက်ကလိုက်နာဆောင်ရွက်တာကိုရှိပါလားဘာတွေများပေါ်ပေါ်ဒီမှာ
အများကြီးရှိပါတယ
်ဘာတွေများ
အများကြီးရှိတယ်ကျမတို့လုပ်ငန်းကတကယ်တော့ဒီဟိုတမန်တော်ကြီးပြောတဲ့ဒီဟိုလက်တွေ့ကြကြပညာရေးပြုပြင်ပြောင်းလဲချက်တရား9ရက်နေ့အောက်တိုဘာကျမှစလိုက်တာလေဒါမဲ့အဲ့ဒီနောက်ပိုင်းဖြစ်လာတာတွေကတော်တော်များပါတယ်ဥပမာကျမတို့ဟိုထောက်ခံနေတဲ့ဟိုတင်ယွညွန်းနာအခြေခံတေယွညွနာတိတ်ပြီးများလွန်အကြည့်တယ်။တဘောကဒီတေယွညွနာများလွန်ကြည့်တော့ကလေးတွေကိုကျူရှင်တွန်းပို့တယ်လို့ဖြစ်။အဲ့ဒါက25ရာခိုင်နှုန်းလျှော့လိုက်ပြီ။နောက်တစ်ခုကဟိုအရင်တနစ်ခရေရပေါ့လေ။ဒီဟိုမူလနံကြောင်းကလေးတွေအခမဲ့ပညာသင်ကြားရေးဒီနှစ်ကျတော့အလယ်သားမှာအဲ့ဒါဖြစ်သွားပြီ။ဒါမဲ့အကောင့်ထဲဖို့မှုကတော့နည်းနည်းအားနည်းနေတုံးပေါ့လေ။ဘာကြောင့်လို့ဆိုတော့ဟိုအောက်ခြေမှာ capacity လိုတာကိုအကောင့်ထဲအမှုအနေနေတယ်ဆိုတော့နောက်တစ်ချက်ကဒီဘက်ကဖုန်းတော်ကြီးကြောင်းနေရဒီဆင်းရဲတဲ့ကလေးတွေအတွက်အဲ့တော့ဘလို့ပဲပြပြောဟိုကျမတို့အစည်းအဝေးတွေမှာဖုန်းတော်ကြီးလည်းထပြောတော့အခုဖုန်းတော်ကြီးကြောင်းကအောင်တဲ့ကလေးတွေဒီအစိုးရစနစ်ထဲပြန်ဝင်လို့ရတယ်ထပ်ပြီးဟိုမဖြေပဲနဲ့အဲ့လိုတန်းဝင်လို့ရတယ်အဲ့ဒါတွေလုတ်ပေးနေပြီနောက်ကျမအခြေနဲ့ဆုံးပြောရမယ်ဆိုကျမတို့အကြံပေးတာအကြံပေးတာဘာလဲဆိုတော့ဒီတိုင်းရင်းသားဘာသာစကားတွေ
ဟုတ်ကဲ့
ပထမဒီဟိုမူလရန်ကျောင်းကစပြီးတင်ကွင်းပြုတ်လိုက်ပြီးမြို့နယ်အလိုက်တိုင်းနယ်ဒေသကြီးအလိုက်ဟိုဟာ decentralized ပေါ့ဘဟုကချုပ်ကိုင်းတာရှော့ချမှုရှော့ချလိုက်ပြီးအဲ့ဒါမူတဲ့တော့ပါသွားပြီ
သူတော့လက်တွေ့တော့ဖြစ်မလာသေးဘူးပေါ့သက်ဆိုင်တဲ့တိုင်းရင်းသားနိုင်ငံတွေမှာပေါ့မွန်ပြည်နယ်ဆိုရင်မွန်စကားနဲ့
ဒါပေါ့ဘာဖြစ်လို့
subject တခုနဲ့သင် language subject တခုနဲ့သင်တာလားသူတို့မဟုတ်သူတို့ရဲ့အခြေခံ medium အဖြစ်နဲ့အဲ့သူတို့စကားနဲ့ပထဝီတို့တမိုင်းတို့
ပါသင်တာလားဆရာပြောတာတိတ်ကောင်းပါလေအဲ့ဒီ point ကတော်တော်များများအဲ့ဒါနားမလည်ဘူးဘာသာရပ်တခုအနေနဲ့သင်တာလားသင်ကြားတဲ
့မန်တိုင်းပေါ့
ဘယ်ဘာသာစကားကို medium of instruction ပေါ့လေဒီဟိုကဘာကြီးဒီလုံးဤရှင်းပြဖို့ဘယ်ဘာသာစကားနဲ့ရှင်းဆိုတော့ရှင်းလို့ရှင်းပြမလားဟိုဗမာလို့ရှင်းပြမလားအင်္ဂလိပ်လို့ရှင်းပြမလားပေါ့အဲ့ဒါကတိုင်းနဲ့ဒေတာကြီးတွေကိုကျမတို့ decentralize လုပ်ဖို့အကြံပြုလိုက်ပါတယ်ဒီဟိုမြို့နယ်လိုက်ရက်ွက်လိုက်ကိုဖြစ်တော့မယ်ထင်တယ်ဆိုတော့အဲ့ဒါ decentralize လုပ်လိုက်ပါပြီကျမတို့ဘဟုကဟိုရှော့ချဖို့ကျမတို့ဟိုဟိုပါပေါ့လေအကြံပြုလိုက်ပါတယ
်ဆိုပြည်နယ်တွေတိုင်းဒေသတွေမှာဆရာတွေဟာလည်းပဲအများသောအဖြစ်တော့တိုင်းဒေသဆရာတွေအများကြီး
ဟုတ်တယ်အဲ့တော့ဆရာပြောတဲ့အချက်ကဟုတ်တယ်အဲ့ဒါပြည်သူလူထုကလည်းအဲ့ဒါကိုသတိထားဖို့လိုတယ်ဘာဖြစ်ဆိုဒီလိုတောင်းဆိုနေတာတော့ကြာပါပြီအဲ့တော့မူအရာပေါ့လေခွင့်ပြုလိုက်ပြီးဆိုပေမဲ့လည်းအကောင့်ထဲပေါ်တဲ့အခါမှာဆရာမတွေကျမတို့အများကြီးမွေးထုတ်အောင်ပါပါအဲ့တော့အဲ့လိုမွေးထုတ်တဲ့နေရာမှာလည်းတချို့ပြည်နယ်တွေကအင်အားပိုကောင်းရင်ကောင်းမယ်ဥပမာရှမ်းပြည်နယ်ကပိုကောင်းရင်ကောင်းမယ်ချင်းပြည်နယ်ကျတော့ပြည်မကထောက်ပံ့မှုတွေအများကြီးလိုပါလိမ့်မယ်အဲ့တော့မွေးထုတ်ဖို့န
ော်ကျမတို့အခြေခံပညာပိုင်းအဲ့ဒီတော့တက္ကသိုလ်ပညာရေးရဟောဘလောက်တူတဲလာပြီလေဘာများပြုပြင်ပါလဲဆင်မဘူ
းတက္ကသိုလ်ပညာရေးရအဓိကဒီတို့တက်ဖို့လမ်းဖွင့်မေးလိုက်တာတော့ decentralize လုပ်လိုက်ပြီးဘ ਹੁ ကချုပ်ကင်မှုရှော့လိုက်ပြီးကျမတို့ရေးထားတဲ့အတိုင်းမူကအကောင့်ထဲပေါ်လာမယ်ဆိုလို့ရှိရင်နော်နှစ်နှစ်သုံးနှစ်နေရင်အစင်းမြင့်ပညာဦးစီးဌာနဆိုတာမရှိတော့ဘူးသူ့တက္ကသိုလ်နဲ့သူအုပ်ချုပ်မယ် promotion ဒီရာထူးတို့တက်မှု transfer တမျိုးကနေတမျိုးပြောင်းမှုနောက်တော့ recruitment အလုပ်ခန့်ထားလားဒါဒီအားလုံးကမိမိတက်ကတူမိမိကန်ရမယ်ဒီနိုင်ငံသားမှလို့ပဲအဲတခုတော့ရှိတယ်ဘိုးကချုပ်ကင်တာတရားရာဂိုင်တို့အပြည့်ရတော့တက်ကတူကတော့မလျှော့နိုင်သေးဘူးဘာလို့ဆိုဒါကဒီ public တက်ကတူတွေအဲ့တော့ဒီဒီပြည်နိုင်ငံဒီမှာကြည့်ရင်လုံးဝလွတ်လပ်မှုရှိတဲ့တက်ကတူတွေကဒါ private တက်ကတူတွေလေ Harvard တို့ MIT တို့က private တက်ကတူတွေအဲ့တော့ဘာကြောင့်လို့ဆိုတော့ကျမတို့တက်ကတူတွေကအရင်ခက်ကကောင်းတယ်ပဲပျော့ပျော့ဆိုးတယ်ပဲပျော့ပျော့အများကြီးဖြစ်ကုန်တယ်เนาะ169ကျောင်းအဲ့တော့အများကြီးပေါ့လေဒီဟိုဘွဲ့ပေးနိုင်တဲ့အဖွဲတွေကဆိုတော့အရာတွေကိုလုံးဝဘကောကမကြိုက်တော့ဘူးဆိုရင်ဆရာစဉ်းစားကြည့်တင်ယွန်းညွန်းနှမ်းမှသွားထိမယ်ဥပမာသူအောင်ချက်ကောင်းကောင်းလို့ခြင်းတင်ယွန်းညွန်းနှမ်းကို short လိုက်လို့ရတယ်အဲ့ဒါဆိုရင်နိုင်ငံတော်ကအတိအမှပြုတဲ့ဘွဲ့ဖြစ်နိုင်သေးလားဒါပေမဲ့ကျမပြောတာမြေကြီးနာဆရာတူဦးကရန်ကုန်မှာပါမောက်ခရှောက်ခြင်းဘဲမှအစင့်မြင့်ပညာဦးစီးဌာနတွေဘာတွေကိုစီးကပ်เสียမှာလို့သူ့အရေးချင်းနဲ့သူရှောက်ဟိုမှာလဲဟိုဒီအချက်တွေဒီအချက်တွေဟောမူတည်ပြီးပေါ့အားလုံးကပွင့်လင်းမြင်တာမှုရှိဖို့ကျမတို့အကြံပြုထားပါတယ
်ဆိုတော့တက္ကသိုလ်မှာဆရာတွေစာသင်တဲ့အခါမှာရောဒီနိုင်ငံတကာမှာလို့တကယ် lecture ပေးပြီးတော့ reading list ပေးလိုက်တယ်သူတို့ကသူတို့ library မှာသွားဆရာသူတို့ကသူတို့လေ့လာအောင် seminar
ကျမဖြစ်ကလည်းဒီလိုပ
ဲဟုတ်ကဲ့အခုအဲ့လိုစနစ်မျိုးပြန်ဖြစ်ဖို့လွယ်ပါရဲ့လား
အကြံပြုထားတာပေါ့လေဒါမဲ့ဆရာတွေကလည်းကိုယ်အသိစိတ်ဓာတ်နဲ့ကိုယ်လောက်ရမှာပေါ့ဒါပေမဲ့ကျမပြောတာမြေကြီးနာဆရာတို့ဦးဟာရန်ကုန်မှာပါမောက်ခရှောက်ခြင်းဘဲမှအစင့်မြင့်ပညာဦးစီးဌာနတွေဘာတွေကိုစီးကပ်เสียမလို့သူ့အရေးချင်းနဲ့သူရှောက်ဟိုမှာလဲဟိုဒီအချက်တွေဒီအချက်တွေဟောမူတည်ပြီးပေါ့အားလုံးကပွင့်လင်းမြင်တာမှုရှိဖို့ကျမတို့အကြံပြုထားပါတယ်နောက်တစ်ခုကအင်မတန်အရေးကြီးရတယ်မြန်မာနိုင်ငံတက်ကတူအတွက်ဘာလဲဆိုတော့အင်တာနက်ကဖွင့်ချပေးရမယ်အင်တာနက်ကဒီပြည်နိုင်ငံတွေမှာလွတ်လွတ်လပ်အားကောင်းကောင်းရတယ်လို့တက်ကတူမှာ Wi-Fi အပြည့်ရရမယ်အဲ့ဒါဆိုလို့ရှိရင်တော့ရှင်းရှင်းပြောရင်ဒီ library တိတ်မပြည့်စုံသေးတာတောင်ဒီလိုပဲသူတည်တနာလုပ်လို့ရတယ်တင်ကြားလို့ရတယ်ကျောင်းသားတွေအဲ့လိုပဲပေါ့လေတဖြည်းဖြည်းမွေးထုတ်ယူရမှာပေါ့ဆရာရေအချိန်ကြာမှာပေါ့ညှော်လင့်နေပဲ
ကျော်စန္ဒာရဲ့မြမမျက်မှောက်ရေးရအစီအစဉ်ကိုနားဆင်ပြီးတဲ့နောက်မှာမမိုးဖြူရဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်မှာပါအမှုပညာရှင်စန်းနီယာအောင်ဝေးရဲ့ယုံကြည်ချက်တွေကိုနားဆင်ရမှာပါရှင
်စာပေးလိုက်တဲ့အချိန်တွေကြောင့်ကျွန်တော်ရဲ့ယုံကြည်ရာဖြစ်လာခဲ့ပါတယ်ကျွန်တော်အသက်၄၅နှစ်အရွယ်တုန်းကမိဘနှစ်ပါးဟာဘာကြောင့်မှမသိပဲနဲ့စန္ဒယာမတည်ရင်နှုတ်မတိုက်ဘူးတို့မဟုတ်ဖို့မပေးဘူးတို့ဆိုတာနဲ့စခဲ့ပါတယ်နောက်တော့မိဘတွေကျွန်တော်ငငယ်လေးတည်းကဆုံးသွားတော့သူတို့မှားထားခဲ့တဲ့သားကြီးစန္ဒယာတည်ရမယ်နော်ဆိုတာကျွန်တော်စန္ဒယာတည်ပါတယ်အခုတည်သက်50ကျော်သွားပြီပေါ့ဗျာအဲ့ဒီမှာကျွန်တော်ဘာသာတွေ့လိုက်လဲလို့ဆိုကျွန်တော်မိဘနှစ်ပါးဆုံးသွားတဲ့အခါမြမအမှုပညာကိုချစ်တတ်တဲ့သားတစ်ယောက်ပဲရလိုက်တယ်အကယ်၍ကျွန်တော်ကဒီမြမအမှုပညာကိုဒီတိုင်းပဲသိမ့်ထားပြီတနေ့ကျတော့ကျွန်တော်ပျောက်ကွယ်သွားတဲ့နေ့ကျပြန်တော့ကျွန်တော်လိုတီးနိုင်တဲ့အမှုပညာရှင်တယောက်ပျောက်ကွယ်သွားအောင်မှာပါပဲအဆင်မြင်သည်ဖြစ်စေအဆင်မိတ်သည်ဖြစ်စေမြမအမှုပညာကိုချစ်တတ်တဲ့စိတ်ကအဓိကကြောင့်အဲ့တော့ကျွန်တော်ဘာယုံကြည်တယ်လဲလို့ပြောရမှာဆိုစဘာဆိုင်တဲ့စဘာမျိုးလုံလုံလောက်လောက်သိမ့်ထားရအကယ်၍စဘာမျိုးကိုတပူးစာထားပြီးတော့စိုက်လိုက်လို့ရလာတဲ့ စကားတွေကိုစားလို့မလောက်ဘူးဆိုတဲ့ဒုက္ခနဲ့ကြုံမဲ့အစားမျိုးကောင်းတဲ့စကားကိုများများစားစားဆောင်ထားပြီးများများစားစားပြန်ဆိုင်ရင်စကားတွေအများကြီးပြန်ထွက်မယ်လို့စဉ်းစားမိပါတယ်ခုခေတ်လူငယ်တွေမှာသူတို့ဂီတကိုတော့ချစ်တယ်ဒါပေမဲ့မြမဂီတဟာဘာလဲဆိုတာတော်တော်များများမျက်စိလျော်သွားပါပြီပြီးရတဲ့နှစ်ကလေးကနိုင်ငံတော်များများမှအမှုပညာအဖွဲ့တွေကိုကျွန်တော်ဖွဲ့လိုက်တယ်ဒါဟာဘာလဲဆိုတော့မြန်မာ American Musical Arts Society ဆိုတဲ့ဖွဲ့တော့ကျွန်တော်ပထမအတီးလိုက်တယ်ကျွန်တော်ကိုကူညီတဲ့သူတွေလည်းအများကြီးပေါ့ဗျအဲ့ဒီအနေနဲ့မြန်မာ American ဂီတအမှုပညာအသင်းဖြစ်ပေါ်ပြီးတဲ့နောက်ထိုင်ဝမ်မှာလည်းထိုင်ဝမ်မြန်မာဂီတအမှုပညာအသင်းဆိုတာကျွန်တော်ဖွဲ့စည်းပေးခဲ့ပြီးပါပြီအဲ့ဒီအပြင်ထိုင်းမြန်မာဂီတအမှုပညာအသင်းဆိုပြီးတော့ဆရာမတော်မြတ်ကျော်ရှင်ရဲ့အကူအညီနဲ့ကျွန်တော်အဖွဲ့စည်းတွေဖွဲ့ပါနောက်လာမယ့်လမှာလည်းအင်္ဂလန်မှာဂီတအမှုပညာအသင်းလုပ်မှာပါအဲ့ဒီမြန်မာဂီတအသင်းကဘာလဲဆိုတော့မြန်မာတို့ဆိုသောဂီတမြန်မာတို့တီးသောဂီတမဟုတ်မြန်မာဤဂီတကိုကျွန်တော်ဆိုလိုတာပါအဲ့ဒါလို့မလုပ်ဘူးဆိုရင်နောက်လာမယ့်နှစ်တွေခေတ်တွေမှာနံပါတ်1လူဦးရေရောလာလိမ့်မယ်ကျွန်တော်မိဘနှစ်ပါးဆုံးသွားလို့ကျွန်တော်တယောက်ပဲကြံလို့ကျွန်တော်သေသွားရင်လည်းနောက်ကျမှမဟုတ်ဘူးဆိုရင်မြမအမှုပညာကိုချစ်တတ်တဲ့လူဦးရေနဲသွားမှာမြမဂီတကိုမြင်ဖို့အတွက်ရှားပါးနေရင်မြမဂီတကိုချစ်ဖို့အတွက်လဲလွန်စားတော်ပုံမလားတော့ဒါဖြစ်ကျွန်တော်ကတီးပေးတယ်ကျွန်တော်ကျမတို့ဓာရီတီးနေတယ်ဘာလို့ပေးရမလဲလို့ကျွန်တော်ကိုမေးတဲ့အဖြေကိုပေးတဲ့အခါဒီလူတွေဘာဖြစ်လာမလဲဆိုတော့မြမဂီတကိုချစ်တဲ့လူဦးရေများလာမယ်သူတို့တွေကိုယ်တိုင်ထက်ထက်မြက်မြက်နဲ့တော်လာတဲ့ဂီတကမဟုတ်ရင်တော့အဲ့ဒါလိုစိတ်ဝင်စားတဲ့လူများတဲ့နေ့ဟာမြမဂီတအမှုပညာကိုကျွန်တော်တို့ဆောင်ထားတဲ့မျိုးစပါများတဲ့နေ့ပါပဲဒါကြောင့်မလို့ကျွန်တော်ရဲ့ယုံကြည်ချက်ဟာဘာလဲဆိုရင်ကျွန်တော်စီကဆလို့လူပေါင်းများစွာကမြမအမှုပညာအလှပကိုတွေ့၍မြမအမှုပညာကိုချစ်တတ်မယ်ထိမ့်သိမ့်တတ်မယ်ကိုမတီးနိုင်ရင်တော့ကိုရဲ့သားသမီးတွေဒီကိုလက်ဆင့်ကမ်းမယ်ဆိုရင်ကျွန်တော်မရှိတဲ့အခါနောက်မှရှိတဲ့ဂီတဝါဒနာရှင်တွေကသူတို့ရဲ့သားသမီးတွေအကုန်လုံးကိုမြမဂီတထိမ့်သိမ့်လို့လုပ်ပါလေ။သူတို့ဘလောက်ပဲတီးတီးသူတို့ကိုလက်ခုပ်တီးမယ်။နားတော်တာဆင်ကြတဲ့ပြိဿမရှိရင်အချီးနှီးပဲ။ဒါကြောင့်မလို့ငါတို့ဘလောက်ပဲတော်တော်နားထောင်ပြီးတဲ့သူတွေဟာငါတို့ရဲ့ကျေးဇူးရှင်တွေလို့ကျေးဇူးတရားတည်တတ်လို့အဲ့ဒါတွေဟာကျွန်တော်ရဲ့ယုံကြည်ချက်ပါပဲခင်ဗျာ။ကျေးဇူးတင်ပါတယ်။မြမဂီတအလှပများကိုချစ်ခင်နှစ်သက်ကြတဲ့ကျွန်တော်ရဲ့ဂီတညီကိုမောင်နှမများအားလုံးကျွန်လားဆမ်းပြကြပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်မှာဒီအစီအစဉ်မှာသောရရှင်တွေကိုယ်တိုင်လည်းပါဝင်ပြောဆိုဖို့ဖိတ်ခေါ်ပါရရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုအနေနဲ့နိုင်ငံတကာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ NGO အဖွဲ့တွေပုဂ္ဂလိကအဖွဲ့အစည်းတွေအခြားသောအစိုးရတွေနဲ့လက်တွဲပြီးကလေးငယ်တွေနဲ့မိရင်းမှာမိခင်တွေတည်ဆုံမှုနှုံချဆင်းရဲလှုပ်ဆောင်နေတာကတော့နှစ်ပေါင်းများစွာရှိလာခဲ့ပါပြီ။ဒီလိုပူးပေါင်းဆောင်ရွက်မှုတွေဟာလည်းအချီးနှီးမဖြစ်ခဲ့ပါဘူး။1990နဲ့2012ခုနှစ်ကြားကလေးငယ်တည်ဆုံမှုနှုံဟာတဝက်လောက်ထိကိုကျဆင်းသွားခဲ့တာပါ။ဒါပေမဲ့လည်းနှစ်စဉ်လိုလိုကလေးမွေးဖွားရာမိခင် 238,900 တည်ဆုံနေစေဖြစ်တယ်လို့၅နှစ်အရွယ်မရောက်ခင်တည်ဆုံတဲ့ကလေးအရေအတွက်ဟာလည်း6,600အထိရှိနေစေဖြစ်ပါတယ်။ဒါကြောင့်လည်းလွန်ခဲ့တဲ့နှစ်နှစ်ကပဲအီသီယိုးပီးယားအိန္ဒိယနဲ့အမေရိကန်ဆိုရတို့ဟာကုလသမဂ္ဂကလေးများရန်မုံငွေအဖွဲ့ UNICEF နဲ့လက်တွဲပြီးတော့ကလေးငယ်တွေရဲ့အသက်တွေကိုကယ်တင်ဖို့ရေရှည်တည်တတ်မဲ့ကမ္ဘာတဝန်းကြိုးပမ်းမှုတစ်ခုဖြစ် CSCA လို့ခေါ်တဲ့ကလေးငယ်တွေရှင်သန်ကြီးထွားခွင့်ရရေးလှုပ်ရှားမှုတစ်ခုကိုစတင်ခဲ့ကြတာပါဒီလှုပ်ရှားမှုနဲ့2035နောက်ဆုံးထားပြီးတော့ကြိုတင်ကာကွယ်နိုင်တဲ့ကလင်းငယ်တွေတည်ဆုံမှုအဆုံးသတ်ဖို့နဲ့တိုးတက်မှုတွေရရှိအောင်ရည်မှန်းထားတာဖြစ်ပါတယ်။အဲ့ဒီအချိန်ကစလို့နိုင်ငံပေါင်း158နိုင်ငံနဲ့အဖွဲ့အစည်းပေါင်း450ကျော်ကလည်းဒီကြိုးပမ်းမှုမှာပူးပေါင်းပါဝင်လာခဲ့ကြတာပါ။ဇွန်လ25ရက်နေ့မှာတော့လွန်ခဲ့တဲ့နှစ်နှစ်ကျော်ကတိုးတက်မှုတွေအတွက်အောင်ပွဲခံဖို့နဲ့ရည်မှန်းချက်အတိုင်းအောင်မြအောင်အချိန်တိုးမြင့်တဲ့အနေနဲ့အီသီယိုးပီးယားနဲ့အိန္ဒိယအစိုးရတွေနဲ့သာမက UNICEF နဲ့Bill and Melinda Gates Foundation တို့နဲ့လည်းအတူလက်တွဲပြီးတော့ USAID ကလည်းပူးပေါင်းပါဝင်လာခဲ့ပါတယ်။ ဒီစီဇန်ကိုတော့ကြိုတင်ကာကွယ်နိုင်တဲ့ကလေးငယ်နဲ့မိရင်းမိခင်တည်ဆုံမှုပပရရေလှုပ်ရှားမှုလို့လည်းအမည်ပေးခဲ့တာပါ USAID ကတော့အတိတ်ကကြိုးပမ်းမှုတွေရဲ့ရလက်တွေသာမကလက်တွေအခြေအနေတွေကိုပါစမ်းစစ်လေ့လာပြီးကြိုတင်တားဆီးလို့ရနိုင်တဲ့ကလေးငယ်တွေနဲ့မိရင်းမိခင်တည်ဆုံမှုအဆုံးသက်ရေးနောက်ဆုံးရည်မှန်းချက်အတွက်အချိန်မြင့်ဆောင်ရွက်မဲ့အစီအစဉ်တစ်ခုကိုလည်းစတင်ခဲ့ပါတယ်။ဒီအစီအစဉ်မှာဆိုရင်2020ပြည့်နှစ်နောက်ဆုံးထားပြီးကလင်းငယ်15တန်းကျော်နဲ့မိခင်6သိန်းတို့ရဲ့အသက်ကိုကဲတင်ဖို့မိဖက်အဖွဲ့အစည်းတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်ဖို့လည်း USAID ကစီမံကိန်းရေးဆွဲထားတာပါ။ American ကပံ့ပိုးထားတဲ့ကလင်းငယ်နဲ့မိရင်းမိခင်ကျန်းမာရေးအစီအစဉ်တွေမှာပူးပေါင်းပါဝင်ခဲ့ကြတဲ့နိုင်ငံတွေမှာဆိုရင်လည်းတိုးတက်မှုတွေအကြီးအကျယ်ရရှိနေပါတယ်။ဒါကြောင့်လည်းရှေ့လာမယ့်နှစ်နှစ်မှာတော့အမေရိကန်အနေနဲ့ဒေါ်လာတန်ပေါင်း 2,900 ရန်မုံငွေထောက်ပံ့မှုတွေကိုကလင်းငယ်တွေနဲ့မိရင်းမိခင်သေဆုံးမှုနှုန်း 80 ရာခိုင်နှုန်းကျော်ရှိနေတဲ့နိုင်ငံပေါင်း 24 နိုင်ငံနဲ့မိသားစုစီမံကိန်းအတွက်လိုအပ်ချက်တွေရှိနေတဲ့ကမ္ဘာတဝန်းကအိမ်နောင်စုထက်ဝက်လောက်အတွက်အဓိကသုံးစွဲသွားမှာပါဒီပြောင်းလဲဟာနောက်ထပ်ကလင်းငယ်ပေါင်း 5 သိန်းရဲ့အသက်တွေကိုကယ်တင်နိုင်မှာဖြစ်တယ်လို့လည်း USAID လို့ခေါ်တဲ့American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲဒေါက်တာရာဂျစ်ရှာကပြောပါရယ်အလွန်မင်းစည်းရဲမွတ်တေမှုအဆုံးသက်ရေးအောင်မြင်ပြီးခိုင်မာတဲ့လူအတိုင်းဝိုင်းတွေကိုတိဆောက်ရေးတွေလို့ဖွံ့ဖြိုးတိုးတက်ရေးအတွက်အကြီးမားဆုံးစိန်ခေါ်မှုတွေတဲကတစ်ခုကိုရင်ဆိုင်ဖြည့်ရှင်းနိုင်ဖို့အတွက်ကော်ပိုရေးရှင်းကြီးတွေဖောင်ဒေးရှင်းတွေ NGOs တွေဘာသာရေးအခြေခံလူမှုအတိုင်းဝိုင်းတွေစွန့်ဦးတီထွင်လုပ်ငန်းရှင်တွေနဲ့ဒေသန္တရခေါင်းဆောင်တွေလို့ခင်မီစမ်းသစ်တဲ့အင်အားတွေနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်နေတာပါနိုင်ငံတကာအတိုင်းဝိုင်းနဲ့လက်တွဲဆောင်ရွက်ခြင်းအပြင်ကြိုတင်ကာကွယ်နိုင်တဲ့ကလေးငယ်နဲ့မိရင်းမိခင်တည်ဆုံမှုတွေကိုလည်းအဆုံးသတ်အောင်လုပ်နိုင်တယ်ဆိုတာကိုလည်းကျွန်တော်သိပါတယ်လို့ဒေါက်တာရှာကပြောဆိုခဲ့ကြောင်းပါရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းအတည်ပြုရပါရရှင်အခုတော့သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြပါအောင်ရှင
် American နိုင်ငံသားရေးဝန်ကြီး John Kerry ဟာဂါဇာမှာရှိတဲ့ Israel နဲ့ Palestine စစ်သွေးကြတွေကြားပြစ်ခတ်ရဆဲရေးကြိုးပမ်းဆောင်ရွက်ပြီးဖို့အတွက် Israel နိုင်ငံကနေအီဂျစ်နိုင်ငံကိုင်ရိုမြို့ကိုထွက်ခွာသွားပါတယ်။ဝန်ကြီးကယ်ရီကအစ္စရေးဝန်ကြီးချုပ်နေတန်ယာဟုပါလက်စတိုင်းသမ္မတမမ်မုတ်အာဘတ်စ်ကုလသမဂ္ဂအတွင်းမှမစ္စတာဘန်ကီမွန်းလုံးနဲ့တွေ့ဆုံခဲ့ပြီးနောက်ဘာမှမှတ်ချက်ပေးစကားပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အဲ့ဒီမတိုင်ခင်ကတော့တိုးတက်မှုတချို့ရှိခဲ့တယ်လို့ပြောဆိုခဲ့ပါတယ်။အခုသတင်းမှာစောစောပိုင်းကအစ္စရေးနိုင်ငံရဲ့အဓိကလေဆိပ်အနီးဂါဇာဘက်ကနေပစ်လိုက်တဲ့ဒုံးကျည်တွေကျခဲ့တဲ့အတွက်အစ္စရေးကိုပြန်တမ်းမဲ့အမေရိကန်ပြည်ထောင်စုရဲ့ဥရောပတိုက်ကခီးအမေရိကန်ပြည်ထောင်စုနဲ့ဥရောပတိုက်ကခီးစဉ်တွေကိုဘူရူးနေမှာထပ်မံပြီးတော့ပယ်ဖျက်လိုက်ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြောင့်အဖွဲ့တွေကြားဆက်လက်တိုက်ပွဲတွေဖြစ်ပွားနေတာကြောင့်အန္တရာယ်များနိုင်တဲ့အခြေအနေတွေဖြစ်ပေါ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းခီးစဉ်တွေကိုအစ္စရေးနိုင်ငံတယ်လီဗစ်နိုင်ငံတကာလေဆိပ်ကိုမပြန်တန်းကြဖို့အမေရိကန်လေကြောင်းအုပ်ချုပ်ရေးဌာနကနောက်ထပ်24နာရီတက်တန်းထပ်တိုးလိုက်တာဖြစ်ပါတယ်။လူပေါင်း298ဦးလိုက်ပါလာတဲ့မလေးရှားခီးတဲ့တင်လေရင်ပြီးခဲ့တဲ့သတင်းဘက်ကပြတ်ချခံခဲ့ရတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းတဝိုက်မှာပဲတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့ဗိုလ်ထုနေမှာတော့ယူကရိန်းအစိုးရရဲ့တိုက်လေယာဉ်နှစ်စီးအဲ့ဒီနေရာအနီးမှာပြတ်ချခံခဲ့ရပါတယ်အသေးစိတ်အချက်လက်တော့အကျန်းသဘောလောက်ပဲသိရပါသေးတယ်တဘုံတွေကတော့တိုက်လေယာဉ်တွေကိုသူတို့ပြတ်ချတာဖြစ်တယ်လို့ပြောဆိုလိုက်ပါတယ
်သတင်းချင်းချုပ်ကိုဦးဆန်မိုးဝေကပြောပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုစော်ဝင်းလိုင်ပါအင်ဂျင်နီယာကတော့ Aiden Woodgood ဖြစ်ပါတယ်ရှင် VOA ကိုနားဆင်နေတဲ့အတွက်တော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်မင်္ဂလာနေ့တစ်နေ့ဖြစ်ကြပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.